ြည်ရင်းကသတင်းချာနယ်တစ်စောင်ဖြစ်တဲ့ Unity မှာကာကွယ်ရေးပစ္စည်းဆက်ယုံကိုလျှို့ဝှက်ဓာတုလက်နက်ဆက်ယုံဆိုပြီးသတင်းဖော်ပြမှုနဲ့တာဝန်ခံအယ်ဒီတာချုပ်နဲ့သတင်းထောက်တွေကိုမြန်မာနိုင်ငံလျှို့ဝှက်အဥပဒေပုံမှန်နဲ့ဖန်ဆီးအရေးယူထားတာကိုဒီကနေ့မှပဲအာဏာပိုင်တွေဘက်ကတရားလိုလုပ်ပြီးတော့ဆွဆွဲလိုက်ပါတယ်။ဒီဆွဆွဲခံထားရသူ၅ဦးကိုဒီကနေ့မှပဲပခုတ်ကူခရိုင်တရားရုံးမှာရုံးထုတ်ပြီးဖြစ်ပါတယ်။မြန်မာနိုင်ငံလျှို့ဝှက်အဥပဒေပုံမှန်နဲ့သူတို့၅ဦးကိုတရားစွဲတင်တာဖြစ်ပြီးတော့အခုတက်ထားတဲ့ပုံမှန်အရာပြစ်မှုထင်ရှားကြောင်းတွေ့ရှိခဲ့ရင်အမြင့်ဆုံးထောင်ဒဏ်14နှစ်အထိချမှတ်ခံရနိုင်တဲ့အနေအထားရှိတယ်လို့လည်းအကျိုးဆောင်ရှေ့နေကပြောပါတယ်။အပြည့်စုံကတော့ဆက်သွယ်မေးမြန်းသတင်းရယူထားတဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါ
။ဒီကနေ့ဇန်နဝါရီလ25ရက်နေ့ထု Unity အပတ်စဉ်တုပ်သတင်းကြော်မှာဗိုလ်ချုပ်မူကြီးဟောင်းတရုတ်ပညာရှင်နဲ့လက်ရှိကာကြိုတွေရဲ့ပေါင်းမြို့နယ်ကပြောဝက်ဓာတ်ရုပ်ဆက်ယုံဆိုတဲ့ကောင်းစီနဲ့မကွေးတိုင်းပေါင်းမြို့နယ်လေးကအမှတ်24ကာကွယ်ရေးပစ္စည်းဆက်ယုံကိုဓာတ်ပုံမှန်တမ်းနေတဲ့ကွာဖော်ထုတ်ထုတ်ဝေခဲ့တယ်ဆိုပြီးတော့ဒီသတင်းဟာနိုင်ငံတော်ရဲ့လျှို့ဝှက်ချက်ကိုပေါက်ကြားစေတဲ့ဆက်ယုံတားမြစ်နယ်မြေကိုခွင့်ပြုချက်မရှိဘဲချိတ်ကပ်တဲ့ကြီးစုကြော်ဖြတ်ဝင်ရောက်ဓာတ်ပုံရယူတယ်ဆိုပြီးတော့သတင်းရေးသားတဲ့နယ်သတင်းတော့အပါဝင်သတင်းဌာနတိုက်ခဲ့အမှုဆောင်ရာရှိချုပ်နဲ့သတင်းတော့၃ဦးကိုဖမ်းဆီးစစ်ဆေးမှုတွေပြုလုပ်နေတာဖြစ်ပါတယ်ဒီကနေ့ဖေဖော်ဝါရီ14ရက်နေ့မှာတော့သတင်းဌာနတိုက်ခဲ့အမှုဆောင်ရာရှိချုပ်ဦးတင်စံအပါဝင်သတင်းတော့၄ဦးကိုပကုတ်ကူခရိုင်တရားရုံးမှာရုံးထုတ်လာပြီးဖြစ်တယ်လို့ဒီရလို့တော့ရှင်နေဥရောပဆန်းအောင်ကပြောပါတယ်လျှို့ဝှက်ချက်ပေါက်ကြားစေမှုစက်ယုံနယ်မြေကိုခွင့်ပြုချက်မရှိဘဲကြီးကပ်မှုဝင်ရောက်ဓာတ်ပုံရိုက်မှုစတဲ့အမှုတွေကို1923ခုနှစ်မြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်အဥပဒေပုံမှန်3069နဲ့အမှုကိုရုံးတင်လာပြီးတော့ဒီရလို့ကတော့အစိုးရစစ်တပ်ကဒုတိယဘုံကြီးတူဦးဖြစ်တယ်လို့ဥရောပဆန်းအောင်က VO ရဲ့မေးမြန်းမှုကိုအခုလိုစဖြေပါတယ
်ကိုတင်စမ်းနဲ့9ရောက်ပြီပေါ့နော်1923ခုနှစ်မြန်မာနိုင်ငံအစိုးရလျှို့ဝှက်အဥပဒေပုံမှန်3069နဲ့ပကုတ်ကူခရိုင်တရားရုံးမှာတရားသူကြီးဦးမောင်မောင်ကြီးတို့မှာစတဲ့ရုံးတင်ပြဆက်ကြပါလေ။အစ်ကိုတော့ဒုတိယဘုံမူကြီးဦးကျော်ကျော်ဦးပါပေါ့နော်
။ဟုတ်ကဲ့ဒီကနေ့ရောအမှုစစ်ဖြစ်လားခင်ဗျ
။ဒီနေ့ရောအမှုကိုစတင်ဆွဲဆိုတာလည်းဖြစ်တယ်။တရားလိုလည်းမလာသေးတော့မစစ်ရတာနဲ့ရုံးကြီးကို24ရက်ကြီးပြန်လဲချင်းဆိုလိုက်ပါလေ
။အခုရန်ကုန်မှာစစ်ဆေးတဲ့လူတွေကိုရောပကုတ်ကူတရားရုံးမှာပဲအမှုကိုပေါင်းဆွဲတဲ့သဘောလားခင်ဗျ။
တကယ်ကိုခရင်တရားရုံးမှာပဲပေါင်းပြီးတော့ဆွဲတာဗျ။အဲဒီအရိုးရန်ကုန်လူတွေလည်းဒီလိုခေါ်လာတယ်။ဘယ်တော့မှဆွဲတော့
။အခုဆွဲဆိုတာတဲ့ပုံမှန်ကဘယ်လောက်ထိအမြင့်ဆုံးစီရင်ချက်ချနိုင်တဲ့ပုံမှန်မျိုးလဲဆရာ
။ပုံမှန်ကလည်းနည်းနည်းဈေးကြီးကြသူကအမြင့်ဆုံးထောင်ဒဏ်14နှစ်အထိချလို့ရတယ်။အဲတရားရှိဝဲ့ပြပေါ့ကြောင်းမှုဆိုရင်တော့3နှစ်ပေါ့နော်။ဒါနဲ့အခုခရင်ရုံးကိုတင်နေတဲ့အနေဒါအရာတော့သူကကိုတောင်းတာ14နှစ်ဒီကြမ်းမတိုက်တဲ့အပိုင်းနဲ့သူကတင်လိုက်တာဖြစ်တယ
်။ဆွဲချက်တင်ခံထားရသူတွေကအာမခံလျှောက်ထားတာမျိုးမလုပ်ခဲ့သလိုဒီအမှုမှာအာမခံပေးဖို့မလွယ်တာကြောင့်အာမခံမလျှောက်ထားခဲ့တာဖြစ်တယ်လို့လည်းဥရောပဆန်းအောင်ကပြောပါတယ်။ဥတင်ဆန်းမ9ဦးကရုံးထုတ်ပြီးမှပဲအချုပ်နဲ့ဆက်လက်ထိန်းသိမ်းခံရရဆဲဖြစ်တယ်လို့လည်းသူကပြောပါတယ်။ဖေဖော်ဝါရီလ14ရက်နေ့တရားရုံးထုတ်တဲ့နေ့မှာတော့ဆွဆွဲခံထားရတဲ့ဥတင်ဆန်းမ9ဦးကိုအာဏာပိုင်တွေဘက်ကကောင်းကောင်းမွန်မွန်ဆက်ဆံတာတွေ့ရသလိုအရှိနေနဲ့စကားပြောဆိုခွင့်ပေးတဲ့ပိုင်းမှာလည်းအတော်လေးအဆင်ပြေတာကိုတွေ့ရတယ်လို့ဥရောပဆန်းအောင်ကပြောပါတယ်။လက်ရှိအချိန်မှာတော့ Unity သတင်းဂျာနယ်ကသတင်းတော့တွေဖန်ဆီးထိန်းသိမ်းခံရတယ်ပတ်သက်ပြီးတော့ပြည်သူတို့ကလည်းစိတ်ဝင်စားနေသလို Unity သတင်းဂျာနယ်မှာဖော်ပြခဲ့တဲ့သတင်းဆောင်မဟာစာနာစင်းကျင့်ဝတ်နဲ့ကိုက်ညီမှုရှိတယ်မရှိဘူးဆိုပြီးတော့ပြည်တွင်းမီဒီယာလောကအတွင်းမှာလည်းအငြင်းခုန်တွေရှိနေကြတာဖြစ်ပါတယ်။ဥတင်ဆန်းအပါဝင်သတင်းတော့လေးဦးကိုမြန်မာနိုင်ငံလျှို့ဝှက်ချက်ပေါက်ကြားစေမှုဆိုင်ရာဥပဒေနဲ့ဖန်ဆီးထိန်းသိမ်းထားတဲ့ကိစ္စကိုမကြသေးခင်ကမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ HRW အဖွဲ့ကိုယ်စားလှယ်တွေကအစိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံခြင်းမှာမေးမြန်းမှုတွေရှိခဲ့သလိုနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီမှာဆွေးရဲကံပြေပုံတွေကိုစောင့်ကြည့်နေကြတာပါခင်ဗျာ